ခုချိန်မှာလူတော်တော်များများစီကနေတက်ထက်ထဲထွက်လာတဲ့အတန်တွေကတော့ပူလိုက်တာမိအပူရှင်ဟက်တယ်လို့ပဲဆိုတဲ့စကားတန်တွေပါပဲမြန်မာနိုင်ငံဒေသတော်တော်များများမှာရာသီဥတုပူပြင်းတာမျိုးအသွားအလာအနေတိုင်းဂရုစိုက်ကြဖို့မိုးလေဝသပညာရှင်တွေကတတိပေးထားပါတယ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကမြန်မာနိုင်ငံအနှံ့ပြမှာအပူချိန်38ဒီဂရီစင်တီဂရိတ်ကနေ42ဒီဂရီစင်တီဂရိတ်ထိရှိတယ်လို့ထုတ်ပြန်ထားပါတယ်အဲ့ဒါလို့အပူချိန်တွေမြင့်နေတာရာသီဥတုအဆုံးရောက်တာတွေဟာတက်တော့ပြုံးတီးခြင်းရဲ့နောက်ဆက်တွဲတွေလို့မိုးလေဝသပညာရှင်ဒေါက်တာထွန်းလင်းကပြောပါတယ်
တော့ဒုံဒီမူအမြန်မာကဘာမှာတော့တက်တရလေစိုးစုံပေါ့နော်ဗမာပြည်ကတော့စီကြပေါ့ဖြစ်တာရေကြီးရတွေကကိုတောင်ကြီးတွေဆိုတာတိတော့မရှိလို့ဖြစ်တာလေအဲ့ဒါနောက်ဆက်ပဲဒီလိုပေါ့နော်နောက်ပြီးတော့ခုဆောက်နွေရဒီမှာရေချတာပေါ့အဲ့ဒါတိတော့ပြုံးကြည့်တာနဲ့ဆိုင်တာလေပေါ့တိတော့ကရာသီဥတုကိုမျှတသေးရတယ်တိတော့မရှိတော့ရာသီဥတုတွေကအဆုံးရောက်တာပေါ့နော်
မြန်မာနိုင်ငံကတက်တော်ဆုံးရှုံးမှုဟာ2002ခုနှစ်ကနေ2014ဆိုတဲ့12နှစ်တာကာလအတွင်းမှာဧကပေါင်း 3.8 တန်းရှိတယ်လို့စိမ့်လက်မိမီဖွံ့ဖြိုးတိုးတက်ရေးအသင်းအပါအဝင်ပြည်ရင်းပြည်ပတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့3ခုကနေသုတေသနလုပ်ပြီး2016ခုနှစ်ကထုတ်ပြန်ခဲ့တာဖြစ်ပါတယ်တက်တော်ဦးစီးဌာနဗဟိုစင်းရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာမြန်မာနိုင်ငံရဲ့တက်တော်ဖုံးလွှမ်းမှုဧရိယာဟာ2013ကနေ2018အတွင်းမှာတော့300ခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ပါရှိပါတယ်။ကမ္ဘာတဝန်းမှာဆိုရင်ဘရာဇီးနဲ့အင်ဒိုနီးရှားပြည်ရင်မြန်မာနိုင်ငံဟာတတိယမြောက်တစ်တော့ပြုံးတိမှုအများဆုံးနိုင်ငံဖြစ်တယ်လို့လည်းကုလသမဂ္ဂကထုတ်ပြန်ထားပါတယ်။တစ်တော့ပြုံးတိမှုဖြစ်စေတဲ့အကြောင်းအရာတွေမှာဆိုရင်တရဝင်းရောတရမဝင်းမှာတစ်အလွန်ကြုံခုတ်တာ၊တောင်ရမီရှူတာ၊စိုက်ပျိုးမြေချဲ့ထွင်တာ၊တတ်ထုတူးဖော်တာ၊ဆဲလန်းတရားစတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေလုပ်ဆောင်တာ၊မြို့ပြတွေချဲ့ထွင်တာကြောင့်ဖြစ်ပါတယ်။တဖြည်းဖြည်းနဲ့ပြုံးတိနေတဲ့တစ်တော့တစ်ပင်တွေကနေကျမတို့လူသားတွေအတွက်အပူရန်ကိုယောနေအောင်ဘလို့ကောက်ွယ်ပေးတယ်လဲဆိုတာကိုတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်နေတဲ့ဦးစီသူလွင်ကအခုလိုပြောပါလေ
။အဲ့တော့တစ်တော့မရှိတော့ပြဿနာကပါလဲဆိုတော့နံပါတ်၁တစ်ပင်တွေကသူတို့ရှင်းတမ်းမှုအတွက်ရေအောက်ရေကိုသူတို့ကစုပ်ယူပြီးတော့သူတို့ရဲ့ process ကိုလုပ်ကြပေါ့ဗျာ။ပြီးတော့ကြတော့တစ်ပင်တွေရဲ့အရွက်တွေကနေတော့ဒီရေကိုရေငွေလေးတွေနေနေသာလေတွေကိုပြန်ပြီးတော့ထုတ်ဖြစ်ပါတစ်ပင်တွေရှိနေဒီနေရာရဲ့ပတ်ဝန်းကျင်မှာနေရတဲ့လူတွေကအပူဓာန်ကိုသိပ်မခံရဘူးပေါ့နော်။ဒီအဲ့ဒါသစ်ပင်တွေမရှိတော့ဘူးဆိုရင်ပူပြင်းတဲ့ဓာန်ကိုခံရတယ်ပေါ့နော်
။အဲ့ဒီလိုသစ်ပင်ကထုတ်ပေးတဲ့ရေခိုးရင်ငွေတွေကြောင့်အပူဓာန်ကိုလျော့ပေါင်းအောင်လုပ်ပေးနိုင်တဲ့အပြင်မြေအောက်ရေကိုထိမ့်ပေးတာကြောင့်ရေရင်းရေကန်တွေချောင်းရေတွေမခန်းအောင်လုပ်ပေးနိုင်တာမြေစီလွှာကိုထိမ့်သိမ်းပေးတာတွေအပါအဝင်အကျိုးကျေးဇူးအများကြီးရရှိနိုင်တယ်လို့လည်းပြောပါတယ်။အဲ့ဒါလိုအကျိုးကျေးဇူးတွေရှိနေတဲ့တစ်တော့တစ်ပင်တွေမပြုံးတိအောင်ကာကွယ်ရမှာကတော့ပြည်သူလူထုနဲ့အစိုးရအပါအဝင်အားလုံးမှာတာဝန်ရှိတယ်ဆိုပေမဲ့အဓိကတာဝန်ရှိတာကတော့လုပ်ပိုင်ခွင့်ရှိတဲ့အစိုးရလို့လည်းပြောကြပါတယ်။အစိုးရအနေနဲ့တစ်တော့တစ်ပင်တွေကိုစိုက်ပျိုးတာထိန်းသိမ်းတာနဲ့ပတ်သက်လို့နေပြည်တော်ပုပ္ပတိတိမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်သူကဗျာဆရာမောင်တင်တစ်ကအခုလိုပြောပါတယ်။
ကြည့်လာတာကတော့နှစ်ချက်ပေါ့ဗျာတစ်ချက်ကတော့တိထုတ်လုံးမှုကိုအနည်းဆုံးချော့ချနေတာတစ်ချက်ရှိမှာပေါ့တက်ကကြတော့ကျွန်တော်တို့ဒီဒီမနိုင်ငံသက်တော်ပြန်လဲပြီးပြီးပြုထောက်မှုပေါ့အဲ့တော့အဲ့ဒါကိုလည်းစီမံချက်ချပြီးတော့လုပ်နေတယ်တစ်နှစ်တစ်နှစ်ကျွန်တော်တို့ဒီသက်တော်တစ်ပင်ပြန်လဲဆိုင်ပြူထိန်းသိမ်းရေးဆိုအဲ့ဒီအတွက်ကိုဘီလီယံနဲ့ချီပြီးတော့ကိုပြင်ပြီးတော့သုံးလာတာရှိစီရလဲအဲ့ဒါကိုလည်းတွေ့ရတယ်ပေါ့လေ
အစိုးရအဖွဲ့အစည်းတွေအပါအဝင်လူမှုအဖွဲ့အစည်းတော်တော်များများကလည်းမိုးရသည်ရောက်ရင်တစ်ပင်ဆိုင်ပွဲတော်တွေမှာတစ်ပင်တွေကိုရာနဲ့ထောင်နဲ့ချီပြီးစိုက်ကြတာတွေရှိပါတယ်။ဒါပေမဲ့လည်းအဲ့ဒီအပင်တွေအမှန်တကယ်ရှင်သန်ကြီးထွားအောင်ထိမ့်သိမ့်နိုင်မှုကတော့အားနဲ့နေတယ်လို့လည်းပြောကြပါတယ်။အစိုးရအနေနဲ့တစ်တော့တစ်ပင်တွေကိုထိမ့်သိမ့်ဖို့ဥပဒေတွေပြဋ္ဌာန်းထားပေမဲ့တရားဥပဒေစိုးမိုးမှုအားနဲ့နေတာတက်ခိုးထုတ်တာတွေကိုရက်တန်သွားအောင်မလုပ်ဆောင်နိုင်သေးတာအပါအဝင်တက်တော့ပြုံးတိမှုကိုဖြစ်စေတဲ့အကြောင်းအရာတွေကိုတည်တည်ချာချာတိတိကျကျကန့်တွယ်နိုင်မှုအားနဲ့နေသေးတယ်လို့ပြောကြပါတယ်ရှင်။ကျမဇာနီထွန်းပါ